ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာတိုက်ခိုက်မှုတွေကြောင့်ပိတ်မိနေတဲ့အကြောင်းဆရာဆရာမနေရာလောက်ကိုတပ်မတော်ရဟတ်ရင်နဲ့ပြန်လဲခေါ်ယူပြီးနေရက်ကိုပြန်ပို့ပေးနေပါတယ်။ကျမ၏ဝန်ထမ်းတွေကတော့မောင်တော်မြို့နယ်ဆေးရုံမှာပဲအသင့်အနေထိုင်တဲ့ဆက်လက်နေထိုင်မှုစီစဉ်ပေးထားပါတယ်။အစိုးရတပ်မတော်နဲ့အကြမ်းဖက်သူတွေကြားမှာတိုက်ခိုက်တာတွေရှိနေတဲ့အကြောင်းသတင်းတွေထွက်ပ
ခြေအနေဟာငြိမ်သက်မသွားသေးပဲတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေဟာထွက်ပေါ်နေစေဖြစ်ပါတယ်ဒီကနေ့မှာတော့လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့မောင်တော်မျိုးနယ်အတွင်းကကျေးရွာတွေမှာတိတ်မိနေတဲ့ပညာရေးဝန်ထမ်းကျောင်းဆရာဆရာမတွေကိုတက်မတော်ရဟိုက်ရှင်နဲ့ခေါ်ဆောင်တာတွေစတင်လှုပ်ဆောင်နေကြောင်းမောင်တော်မျိုးနယ်ပညာရေးမှူးဦးခင်အောင်ကပြောပါတယ
်ဒီနေ့ကိုတနအီကစပြီးတော့ကျွန်တော်တို့ကောင်းပြိုသူရကနေပြီးတော့ဟက်စီမစီနဲ့စပြီးတော့နေပါပြီအခုရှင်ပြီးတော့ကျွန်တော်တို့30လောက်တည်လို့ပြီးပါပြီ180ကျော်ရှိပါတယ်ဘူးတီတော်ကနေပြီးတော့စစ်တေကိုအမြန်ပုံနဲ့ဆောက်နေပါပြီ
ဘူဒီတော်ကိုရောက်ရှိနေတဲ့ဆရာမတူဦးကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။မင်းတိုက်ကျော်အဲ့ညာကဟာလက်ပန်းဆက်တယ်နည်းနည်းချက်ပြီးလို့အားကြပိတ်မိတော့ငါနဲ့ပေါင်းတော့ခဏရောက်တော့ကောလို့အာစစ်တဲ့အစီအစဉ်နဲ့လင်းနေဆက်လာပြီးတော့ဆူဆူပါတော့အကုန်လုံးသူကျားတော့တော့ရောက်ပြီဆရာကျော်လည်းရောက်ကြပြီ
ဒေါ်လောစင်မှာတော့မောင်တော်မျိုးနယ်အတွင်းကအကြောင်းတွေကိုရက်ကန်တတ်မရှိပိတ်ထားပါတယ်မောင်တော်မျိုးနယ်ကကျေးလက်တွေမှာတာဝန်ကျနေတဲ့ကျမကြီးဝန်ထမ်းတွေရဲ့အခြေအနေကိုတော့စစ်တွေမျိုးပြည်နယ်ကျမကြီးဌာနကတာဝန်ရှိသူတူဦးကအခုလိုပြောပါတယ
်ကျွန်တော်ကျမကြီးဌာနတွေကအဲ့ဒီနေ့မှာစဖြစ်တဲ့နေ့မှာကျွန်တော်တို့ဟိုဟာအစီအဝေးရှိတယ် TV နဲ့ပတ်သက်ပြီးလည်းအစီအဝေးရှိတော့စူးပြီးသားဖြစ်နေတာပေါ့မျိုးနေရောမှာမျိုးနေရောမှာဟုတ်ကဲ့အဲ့ဒါသူတို့မပြန်ဖြေဘူးမျိုးနေရောမှာပဲစတန်ပိုင်ထားတာပေါ့အဲမျိုးနေရောမှာစတန်ပိုင်ထားပြီးတော့ရေးပေါ်လူနာတွေပါတယ်သူတို့ပဲဆောင်ရှောက်ပေးနေတာကျမရဲ့ဝန်ထမ်းတွေကတော့ကျွန်တော်ဒီကိုပြန်လို့မရဘူးစစ်တွေမှာဆိုလေစစ်တွေကိုခေါ်လို့မရဘူး။ပုံမှန်ပဲရေးပေါ်အနေနဲ့သူတို့ကိုပဲထားတယ်။မောင်တော်မှာတော့ဟာကျမရဲ့ဝန်ထမ်းဆိုရင်အတော်သေးသေးဆိုရင်တော့ဒီတရာသဘောဆရာမရဲ့ကျမရဲ့မူနေမှာနေလေသူတွေကတော့90ကျော်လောက်ပဲရှိတယ်
။ဒီနေ့တို့အစိုးရပိုင်းသတင်းစာတွေမှာတော့ဗိုလ်တူးနေ့မနေ့ပိုင်းကမောင်တော်မြို့နယ်ကြေယိုးပြင်ရွာမှာကျမ်းဖက်တိုက်ခိုက်တာကိုတံတော်စစ်ကြောင်းကအရှင်းလင်းရာမှာစီးနင်းတိုက်ခိုက်သူ10ယောက်ရဲ့အလောင်းနဲ့တလုံးတို့တနက်တလက်သိမ်းဆည်းရမိကြောင်းကြီးကန်းပြင်ကြေးရွာအမှတ်1နေကြားဆောင်ရဲကွက်ကဲမှုဌာနချုပ်ကိုလူ9ယောက်ကလက်နက်ငယ်နဲ့လာရောက်ပစ်ခတ်တိုက်ခိုက်ပြီးဝဘိတ်ရွာကိုမီးရှို့တာကြောင့်အိမ်25လုံးလောက်ပျက်စီးခဲ့ကြောင်းဖော်ပြပါတယ်နေမည်တည်ငြိမ်မှုမရှိသေးတာကြောင့်မောင်တော်မျိုးနယ်ကဒေသခံတိုင်းရင်းသားတွေဟာဘူတိတောင်ကိုတိမ်းရှောင်နေသလိုဘူတိတောင်မျိုးနယ်အတွင်းကရွာသူရွာသားတွေဟာလည်းမျိုးပေါ်ကိုတိမ်းရှောင်ဖို့ပြင်ဆင်နေတယ်လို့ဘူတိတောင်မျိုးနယ် ANP ခေါ်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးသားနိုင်ကပြောပါတယ်။
ဘူတိတောင်မှာအရှင်တွေကတော့ကျွန်တော်တို့မှလည်းဒီမှာလုံခြုံရေးတွေအားနေနေတယ်ဘူတိတောင်မှာ။ဒါနဲ့နေခံဒေသတွေကနေပြီးတော့ဟုတ်ဟလာစိုးရင်ကြောင်းကြပြီးတော့ကျွန်တော်တို့မျိုးပေါ်ကိုတဲဖို့တော့အချိန်ကြီးရှိတယ်ဦးလေအဲတချို့နေရာတွေမှာဒီကလေးတွေနဲ့မိမတွေကိုပို့ထားကြပြီလူကြီးတွေကတော့ကိုယ်နေရာမှာကိုတော့ရှိနေတာပေါ့မောင်တော်ဘက်ကနေပြီးတော့ကျွန်တော်တို့ဘူးတီတော်ဘက်ကိုရောက်တယ်ဘူးတီတော်ကနေပြီးတော့စစ်တွေကဒီနေ့အမြဲကြီးလေးစင်းနဲ့သူတို့ဆင်းလို့ကြတယ်ခဗျာနောက်ပြီးတော့အခုကျွန်တော်တို့ဘူးတီတော်မှာအခုကေစီတိပိချောက်စကန်ခွင့်ထားတယ်ခဗျာ
စစ်ချောင်းစခန်းကိုတော့သူတမယုံဖုန်ကြီးကျောင်းမှာဖွင့်လှစ်ထားပြီး ANP ပါတီနဲ့ရဲရွာလူမှုရေးအသင်းတွေကဝိုင်းဝန်းကူညီနေကြောင်းပြောပါတယ်ဒီကနေ့မှလည်းမောင်တော်မြို့မြောက်ဘက်ကဒေသတွေမှာပြစ်ခတ်တံတွေကြားနေရကြောင်းပြောဆိုတာတွေရှိပါတယ်သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး